ကျွန်တော်ညံဝဲအောင်ပါခင်ဗျာအာရှနဲ့ဥရောပဈာမှာတူရကီနိုင်ငံကိုဈာကန်အဖြစ်မြင်ကြလေရှိပြီးတန်ပေါင်းများစွာသောဒုက္ခသည်တွေဟာဥရောပနိုင်ငံဒီဘက်မကူးပြောင်းခင်တူရကီမှာခီးတစ်ထောင်နာပြင်ဆင်လေရှိကြတာပါတူရကီနိုင်ငံကိုရောက်လာတဲ့အာဖဂန်ဒုက္ခသည်တွေရက်တည်ရီအတွက်ဘလို့ရုန်းကန်နေရတယ်လဲဆိုတာကို VOA သတင်းတော်တွေဖြစ်တဲ့ဟာကာလိုဂလူနဲ့ကိုလက်တိုပေးဖို့တဲ့သတင်းကိုတင်ပြခြင်းပါတယ်2019ခုနှစ်တုန်းကရွှေပြောင်းအခြေချလူသူ4သိန်းခွဲကျော်တူရကီနိုင်ငံထဲကိုတရားမဝင်ဝင်လာခဲ့တယ်လို့အစိုးရဌာနစီးရင်နေမှာဖော်ပြပြီးဒါဟာ2013ခုနှစ်နောက်ပိုင်းတိုးလာတဲ့ကြီးမားတဲ့ပမာဏပါအဲ့ဒီတည်းကအများစုဟာအာဖဂန်နစ္စတန်ကဖြစ်ပြီးအထောက်ထားဆောင်ရွက်စရမ်းမပါပဲပြီးခဲ့တဲ့3နှစ်အတွင်းဝင်လာသူတွေဖြစ်ပါတယ်ဘာရှားနာဇရီဟာသူတို့တွေကတယောက်ပ
ါ It's difficult to live in Afghanistan
အာဖဂန်မှာဘဝရည်တည်ဖို့ခက်ခဲပါတယ်ဒီမှာကအနည်းဆုံးတော့စားရည်တောက်ရည်အဆင်ပြေတယ်လေအခုတည်းတော့ဒူရကီမှာနေရတာပြောပါတယ်အာဖဂန်မှာကပြည်သူအတွက်အစိုးရတက်ကလည်းမရှိပါဘူးအဲ့ဒီလိုသာရှိခဲ့ရင်ကျွန်တော်တို့အခုလိုဒုက္ခရောက်နေမှာမဟုတ်ပါဘူးလို့ပြောသွားတာပါ2020ဒီဇင်ဘာလအထိစီးရင်အရဒူရကီနိုင်ငံထဲဝင်လာတဲ့အာဖဂန်ဒုက္ခသည်4,900လောက်ရှိပါတယ်အများစုဟာဒူရကီနိုင်ငံကိုရောက်လာဖို့အန္တရာယ်နဲ့အခက်အခဲမျိုးစုံကိုကြောဖြတ်ခဲ့ရတယ်လို့Ramazan Razuli ကပြောပါတယ
်ဘရတ်ဆာရှ်ဘာသာရှိဒနာအိုကီယာမှာ
It was very difficult for us to
အာဖဂန်ကနေဒီဟိုလာဖို့ကျွန်တော်တို့အတွက်အရန်ခက်ပါတယ်ဆာရွက်စာရမ်းမပါပဲအီရန်ကိုဖျက်ခဲ့ရပါတယ်ဒီကိုထပ်ပြေးလာသူအများစုဟာလမ်းမှာငွေညစ်တာခံရပါတယ်ခီးစက်နိုင်ဖို့ဆိုရင်ဒေါ်လာ500 600ပေးရပါတယ်ကိုယ့်ရည်တည်ရည်အတွက်ရောပုံမှန်ကြံခဲ့တဲ့မိဘနဲ့မိသားစုကိုပါပြန်ကြည့်နိုင်ဖို့ဒီကိုအသက်ဆုံးပြီးလာခဲ့ရတာပါလို့သူကပြောပါတယ်နောက်ဒုက္ခသည်တူဖြစ်တဲ့Ramazan Abdurrahim ကလည်
းအာဖဂန်နစ္စတန်နဲ့ဝန်ကျင်နဲ့ပါကစ္စတန်ကလည်း
ပါကစ္စတန်နဲ့အီရန်ကိုဖြတ်ပြီးကျွန်တော်ဒီအထိလမ်းလျှောက်လာခဲ့တာပါအာဖဂန်မှာကစစ်ဖြစ်နေပါတယ်အုတ်ထိမ့်မဲ့အစိုးရကလည်းမရှိငွေလဲရှာဖို့ခက်ပါတယ်လို့သူကပြောပါတယ်တူရကီကိုရောက်လာပြန်တော့နောက်ထပ်အခက်အခဲကအလုတ်ကန်ရရှိဖို့ပါတရားဝင်ဆယ်ရွက်စရမ်းမရှိတဲ့အာဖဂန်ဒုက္ခသည်တွေအတွက်တော့ဆေးတုပ်တာမျိုးဆောက်လို့ရည်နဲ့ခြံတန်ရှင်းရည်လိုနေစားအလုတ်တွေလောက်သာရကြပါတယ်လောက်ခနေပြီးပြန်မလွန်းနဲ့လို့အများစုကညှိတွားပါတယ် Ramazan Razuli ပြောတာကအ
ာဖဂန်နစ္စတန်ဒါဆောရှယ်လီချင်းချာဒ
ီ Because there is a war in
Afghanistan မှာစစ်ပွဲဖြစ်နေတော့အလုံးလုံးမရနိုင်ပါဘူးတူရကီမှာလည်းနေရေးစာရေးခက်ပါတယ်အိမ်ငှားကရေဖို့မိဖို့ gas ကိုဖေးနေရပါတယ်စောင်းတွင်းရောက်ရင်အလုံးရှာရခက်ပါတယ်ဒီမှာကကျွန်တော်တို့အတွက်အလုံးကန်ခွင်လန်းနေပါလွန်းပါတယ်လို့သူကပြောပါတယ်တူရကီကိုရောက်လာတဲ့ထောင်ချီတဲ့တရားမဝင်ရွှေပြောင်းဒုက္ခသည်တွေအတွက်မျှော်လင့်ချက်ကတော့အလုံးလုံးခွင့်ပါမင်းနဲ့အတူဒီမှာတရားဝင်နေထိုင်ခွင့်ရရှိရေးဒါမှမဟုတ်ဥရောပနိုင်ငံတစ်ခုခုမှာအခြေချနိုင်ရေးနီလန်းရှာဖို့ပဲဖြစ်ပါတယ်ခင်ဗျာ